မေလ21ရက်နေ့မှာကျင်းပမယ့်ဩစတြေးလျရွေးကောက်ပွဲမှာအတိုက်ခံပါတီအနိုင်ရမယ်ဆိုရင်ထောင်ထဲချီတဲ့ခိုလုံဝင့်ရှာဖွေသူတွေဟာလှေတွေနဲ့ဩစတြေးလျကိုရောက်လာဖို့ကြိုးပမ်းကြလိမ့်မယ်လို့ လက်ရှိဝင်ကြီးချုပ်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဩစတြေးလျရေပိုင်တဲ့အတွင်းနှစ်စဉ်လှေတွေနဲ့ရောက်ရှိလာတဲ့ခိုလုံခွင့်ရှာဖွေသူရေအတွက်ဟာ2013ခုနှစ်က2000ကျော်အထိအမြင့်ဆုံးကိုရောက်ရှိခဲ့တာပါ။အဲ့ဒီအချိန်ရှေးရိုးဆွဲဝါဒီဆိုရဖွဲ့ရွေးကောက်တင်မြောက်ခံခဲ့ရပြီးတဲ့နောက်စစ်ဖက်ကဥဆောင်တဲ့မူဝါဒတည်းနဲ့ခိုလုံခွင့်လာတဲ့လှေတွေကိုပြန်ပြီးလှည့်စေခဲ့ ကိုလေရွေနဲ့ဝင်ရောက်မှုကိုတားမြစ်တဲ့သတ်မှတ်ချက်ကိုရွေးကောက်ပွဲမတောင်ခင်နှစ်လအလိုမှာလက်ရှိအစိုးရကစတင်ဆောင်ရွက်ခဲ့ပါတယ်။အဲ့ဒီချိန်ကစလို့လေရွေစီးသည့်လာရောက်ခုံလုံသူမရှိသလောက်ဖြစ်ခဲ့တာပါ။အတိုက်ခံကောင်းဆောင်အန်တိုနီအယ်ဘနီစ်ကတော့သူ့ရဲ့လေဘာပါတီအစိုးရအနေနဲ့ခုံလုံခွင့်တောင်းခံသူတွေအတွက်ယာယီအကာအကွယ်ပေးရေးဗီဇာဆိုတာမျိုးထားတာကိုဖယ်ရှားပြောင်းလ ပြန်လည်နေရာချထားရေးပါဝင်ပါတယ်။ဒါပေမဲ့အခုဆိုရမူဝါဒအရာလှေနဲ့ရောက်လာသူတွေကို၃နှစ်တက်တမ်းပဲရှိတဲ့ဗီဇာပေးထားပါတယ်။ဒုက္ခသည်တွေအနေနဲ့ငွေရည်မြေကိုမပြန်နိုင်ဘူးဆိုရင်ဗီဇာတက်တမ်းတိုးပေးနိုင်ပြီမင်း။သူတို့ရဲ့အနာဂတ်ဘဝအသစ်တွေဖန်ပြီးဖို့မတေချာမရေရာမှုတွေရှိနေတယ်လို့ဝေဖန်သူတွေကထောက်ပြထားပါတယ်။